Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အတန်ရဲ့2023ခုနှစ်မေလ21ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်နေပါတယ်လိုင်းတိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့မတ်အင်ဂျင်နိုင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်နေနဲ့ယူကရိန်းကိုနောက်ထပ်ဒေါ်လာ385သန်းတန်ဖိုးရှိတဲ့စည်ရေးအကူအညီတွေပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီနေ့မှပဲပြောလိုက်ပါတယ်ယူကရိန်းရှေ့ပိုင်းကဘတ်မုတ်မြို့ကိုသိမ်းပိုက်နိုင်လိုက်ပြီလို့ရုရှားဘက်ကကြေညာခဲ့ပေမဲ့လည်းဘတ်မုတ်မြို့မှာတိုက်ပွဲတွေဆက်ဖြစ်နေတုန်းပဲလို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်စစ်မှုအင်အားကြီး9နိုင်ငံ G7 အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာမြန်မာအရေးထည့်သွင်းပြောကြားခဲ့တဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ထိုင်းရွေးကောက်ပွဲမှာအနိုင်ရတဲ့ Move Forward party ကမြမအရေးမူဝါဒနဲ့ပတ်သက်လို့
ဒီထိုင်းတခြားနိုင်ငံရေးပါတီတွေရောသူတို့ခေါင်းဆောင်နေရတော့ဟောသူတို့မျိုးဟောဒီမြမနိုင်ငံနဲ့ပတ်သက်ပြီးတော့ဟောခံယူချက်ရှိမယ် policy ရှိဖို့လဲကျွန်တော်တို့ညော်လင့်ယုံကြည်ပါတယ်
ဒါကတော့ NUG သမရာယုံပြောခွင့်ရဦးကျော်စောကပြောသွားတာပါဒီသဘောထားအမြင်တွေကိုနောက်ပိုင်းမှာအပြည့်စုံတင်ပြဖို့ရှိပါတယ်တခါ Cyclone Mocha Dan ခံလိုက်ရသူတွေရဲ့နောက်ဆုံးအခြေအနေဆက်သွယ်မေးမြန်းခန်းကိုလည်းတင်ပြမှာပါနောက်ပိုင်းမှာတော့ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြမှာပါရှင်
အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းနိုင်ငံကိုနောက်ထပ်ဒေါ်လာ385သန်းတန်ဖိုးရှိတဲ့စည်ရေးအကူအညီတွေပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီနေ့မှပဲကြေညာလိုက်ပါတယ်
။ Today I'm announcing the next tranche of US security assistance to Ukraine. A package that includes more ammunition, artillery, armored vehicles.
တော့ဒီနေ့အမေရိကန်ကနေယူကရိန်းကိုပေးမဲ့စည်ရေးအကူအညီသစ်တွေကိုကြေညာပါမယ်။အဲ့ဒီအကူအညီထဲမှာယူကရိန်းရဲ့တိုက်ခိုက်ရေးစွမ်းရည်တွေပိုအားကောင်းစေမဲ့နောက်ထပ်လက်နက်ခဲယမ်းတွေအမြောက်တွေတန်ကြပ်ကားတွေပါဝင်ပြီးယူကရိန်းအနေနဲ့ခုခံတုံ့ပြန်ပြီးပြန်တည်ဆောက်နိုင်အောင်အမေရိကန်အနေနဲ့ဆက်ပြီးပံ့ပိုးကူညီသွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောလိုက်တာပါ။ဒါပြင်ရုရှားရဲ့ကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ယူကရိန်းရဲ့ကာကွယ်ရေးစွမ်းရည်တွေပိုပြီးတော့မြင့်တက်လာအောင်အမေရိကန်အနေနဲ့အစွမ်းကုန်လှုပ်ဆောင်နေတယ်လို့လည်းသူကယူကရိန်းသမ္မတဇယ်လင်စကီကိုပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံဟီရိုရှိမားမြို့မှာကျင်းပနေတဲ့ G7 ဆက်မှုအင်အားကြီးနိုင်ငံတွေရဲ့ညီလာခံမှာယူကရိန်းသမ္မတဇယ်လင်စကီနဲ့ဒီနေ့တီးခြားတွေ့ဆုံပြီးတော့ပြောလိုက်တာဖြစ်ပါတယ်။ဒါပြင်ဗြိတိန်၊ကနေဒါ၊ဂျပန်ပါဝင် G7 ညီလာခံကိုတက်ရောက်နေကြတဲ့ခေါင်းဆောင်တွေကလည်းသူတို့အနေနဲ့ယူကရိန်းနဲ့အတူရပ်တည်ပြီးတော့ဆက်လက်အားပေးထောက်ခံမယ်လို့ဒီနေ့မှထပ်ပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံဟီရိုရှိမားမြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့အစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအာရှမဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေကိုဒီကနေ့တနင်္ဂနွေနေ့မှာသုံးပွင့်ဆိုင်တွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်ဒုံးချိန်ချောက်မှုတွေတရုတ်နိုင်ငံကပုံမိုတင်းမာတဲ့သဘောထားတွေအပါအဝင်ဒေတာရင်းပြဿနာတွေကိုမဟာမိတ်သုံးနိုင်ငံခေါင်းဆောင်တွေအဓိကဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့အင်ဖြူတော်ရဲ့ကြေညာချက်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်ဒုံးချင်းချောက်မှုတွေစီးပွားရေးဆိုင်ရာလုံခြုံမှုကိစ္စနဲ့အင်ဒိုပစ္စိဖိတ်ဒေသဆိုင်ရာမဟာဗျူဟာအတွက်ညှိနှိုင်းမှုအသစ်တွေပါဝင်မဟာမိတ်သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကိုအမြင့်ဆုံးရောက်အောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့အချက်တွေကိုခေါင်းဆောင်တွေဆွေးနွေးခဲ့ကြကြောင်းဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါနဲ့တောင်ကိုရီးယားသမ္မတယွန်ဆုကယိုရိုရဲ့ဆွေးနွေးပွဲမှာသုံးနိုင်ငံလုံးရင်ဆိုင်နေရတဲ့စီးပွားရေးနဲ့ပတ်သက်တဲ့တရုတ်ရဲ့အကြက်ကင်စိန်ခေါ်မှုတွေကိုသုံးသပ်ဖို့ရှိကြောင်းလဲအမေရိကန်အစိုးရအစိုးရအရာရှိတအူးကစနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင
်။စမုအာဂျီ9နိုင်ငံ G7 အဖွဲ့ရဲ့ထုတ်ပြန်ချက်မှာမြန်မာအရေးထည့်သွင်းပြောကြားခဲ့တဲ့ပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပါတယ်မြန်မာအရေးဖြည့်ရှင်းရမှာဓာတ်ရိုက်ဆောင်ရွက်မှုတွေအာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအားပေးမှုတွေနဲ့နိုင်ငံတကာလုပ်ငန်းစဉ်တွေနဲ့အညီဆောင်ရွက်တဲ့မူဝါဒတွေချမှတ်ဖို့လဲ NUG သမ္မတဒူဝါလရှိလာက Twitter လူမှုကွန်ရက်ကနေတိုက်တွန်းလိုက်တာပါ မနေ့တုန်းက G7 အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဆက်အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာလုံခြုံရေးလူသားချင်းစာနာမှုလူ့အခွင့်အရေးနဲ့နိုင်ငံရေးအခြေအနေအဖက်ဖက်ကယိုယွင်းလာနေတဲ့အပေါ်မှာစိုးရိမ်ကြောင်းလည်းဖော်ပြထားပါတယ်။သက်ဆိုင်သူတွေအားလုံးနဲ့ဆွေးနွေးဖို့အပါအဝင်မြန်မာရေးဖြည့်ရှင်းမှုအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်5ရပ်ကိုထောက်ခံကြောင်းလည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လည်ပေးဖို့ကိုလည်း G7 ကတောင်းဆိုထားပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညနဲ့6383ည5မီတာ51 kHz 5885တို့ဖြင့်စနေတရမှာ9မီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ချညာပေးနေပါတယ်။ယူကရိန်းရှေ့ပိုင်းကဘာကမွတ်မြို့ကိုသိမ်းပိုက်လိုက်ပြီလို့ရုရှားဘက်ကကြေညာခဲ့ပေမဲ့ဘာကမွတ်မြို့မှာတိုက်ပွဲတွေဆက်ဖြစ်နေတော့မယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။အစောပိုင်းမှာတော့ရုရှားကာကွယ်ရေးဝန်ကြီးဌာနကရောရုရှားဘက်ကတိုက်နေတဲ့ဝါဂနာကျေးဇာတပ်ဖွဲ့အကြီးအကဲကပါဘာကမွတ်မြို့ကိုသိမ်းပိုက်နိုင်လိုက်ပြီလို့ကြေညာခဲ့ပြီးဒါကိုရုရှားသမ္မတပူတင်ကလည်းဂုဏ်ပြုချီးကျူးထားပါတယ်။ဒါပေမဲ့ရုရှားဘက်ကဒီလိုကြေညာတဲ့ပုံမှာယူကရိန်းမျိုးပြင်တပ်ဖွဲ့တွေရဲ့အကြီးအကဲကတော့ဘာကမွတ်မြို့မှာတိုက်ပွဲတွေဆက်ဖြစ်နေတော့မယ်ဆိုပြီးတော့အမြန်ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်ဂျပန်နိုင်ငံဟီရိုရှိမားမြို့က G7 ညီလာခံမှာရောက်နေတဲ့ယူကရိန်းသမ္မတဇလင်စကီကအစောပိုင်းမှာတော့ဘာကမွတ်မြို့ကျသွားပြီလို့အတည်ပြုခဲ့တယ်လို့ရှိပေမဲ့နောက်ပိုင်းမှာတော့သူပြောတာကိုအဓိပ္ပာယ်ကောက်လွဲတာဖြစ်တယ်ဆိုပြီးတော့ပြန်ပြီးတော့ဖြေရှင်းခဲ့ပါတယ်ယူကရိန်းတပ်ဖွဲ့တွေဟာဘာကမွတ်မြို့ရဲ့ဒသိဒသေသကိုဆက်လက်ထိန်းချုပ်ထားပြီးတော့မြို့ရဲ့စင်ကြေဘုံဒေသတွေမှာရှေ့ကိုဆက်တက်နိုင်ခဲ့တယ်လို့မြို့ကိုလည်းဝိုင်းနိုင်ဖို့နှီးနေပြီလို့ယူကရိန်းစစ်တပ်ရဲ့ထိတ်တန့်ဗိုလ်ချုပ်အလက်ဇန်ဒါဆရီယန်ညီကပြောလိုက်ပါတယ်ခင်ဗျာ
ပါကစ္စတန်နဲ့ထိစပ်နေတဲ့နယ်စပ်ကနေဝင်ရောက်ဖို့စ조사ခဲ့ကြတဲ့ဘဲအဖွဲ့ကမှန်းမသိတဲ့လက်နက်ကင်တွေနဲ့တိုက်ခိုက်မှုဖြစ်ရာကနေအီရန်နယ်ခြားစောက်တပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ကြောင်းအီရန်နိုင်ငံပိုင်ရုပ်မြင်သံကြားကဒီကနေ့တနင်္ဂနွေနေ့မှာဖော်ပြခဲ့ပါတယ်မြို့တော်တီဟီရန်ရဲ့အရှေ့တောင်ဘက်မိုင်850အကွာမှာရှိတဲ့ဒီစစ်တမ်နဲ့ဘလူးချစ်တန်ခရိုင်မှာရှိနေတဲ့ဆာရာဗန်မြို့မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအီရန်သတင်းမှာဖော်ပြထားပါတယ်။အခြားနယ်ခြားဆောင်နှစ်ဦးလည်းဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိတယ်လဲ၊ဘယ်အဖွဲ့အစည်းကလုပ်ခဲ့တယ်လဲဆိုတာချက်ချင်းထုတ်ဖော်ပြောဆိုခြင်းမရှိသေးတဲ့အပြင်နောက်ထပ်အသေးစိတ်ချက်လက်တွေလည်းမသိရသေးပါဘူးရှင်။
ဆူရနိုင်ငံမှာတပတ်ကြာအပြစ်ခတ်ရဲစဲရေးလုပ်ဖို့သဘောတူခဲ့ပြီးတဲ့နောက်ခါတွန်းမြို့တော်မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကိုပြောလင်းနေကြပါတယ်။ဒါမဲ့လည်းခါတွန်းမြို့တော်မှာတော့အခုချိန်ထိနှစ်ဖက်တပ်ဖွဲ့တွေကြာအပြန်အလှန်ပစ်ခတ်တာတွေပြတ်တောင်းပြတ်တောင်းကြားနေရဆဲဖြစ်တယ်လို့လည်းမြို့ကန်တွေကပြောပါတယ်။ဆူရန်စစ်တပ်နဲ့ဆူရန်ပြည်သူ့စစ် RSF အဖွဲ့တွေကြာတပတ်ကြာအပြစ်ခတ်ရဲစဲဖို့အတွက်အမေရိကန်နဲ့ဆော်ဒီနိုင်ငံတို့ကဦးဆောင်ပြီးတော့ဆော်ဒီနိုင်ငံဂျန်ဒါမြို့မှာဆွေးနွေးခဲ့ကြပြီးတဲ့နောက်မနက်ဖြန်တနင်္လာနေ့ကစပြီးတော့တပတ်ကြာအပြစ်ရပ်ဖို့သဘောတူခဲ့ကြတာပါ။အခုလိုအပြစ်ရပ်ဖို့သဘောတူလိုက်တဲ့အတွက်လူသားချင်းစာနာမှုအကူအညီတွေလည်းပေးနိုင်တော့မှာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ဦးနေညာချန်သတင်းအစီအစဉ်ကိုကိုရန်နိုင်တဲ့အတူတင်ဆက်ခဲ့တာပါ။အခုတော့ဒီဆိုက်ကလုန်းမိုခါတန်ကိုခံလိုက်ရတဲ့ဒီမုန်တိုင်းဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။မုန်တိုင်းဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်မှုအားနည်းခဲ့တဲ့အတွက်အင်အားပြင်းဒီဆိုက်ကလုန်းမုန်တိုင်းမိုခါရဲ့ဘေးဒဏ်ကိုဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းတွေထက်ကိုရခိုင်စစ်တွေဘက်မှရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကပိုးပြီးခံခဲ့ရပြီးတော့အထူးခိုက်အသေးဆုံးများပြားခဲ့တယ်လို့ရိုဟင်ဂျာတွေက VOA ကိုပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကနေပြီးတော့တင်ပြမှာပါရှင်။
ပြီးခဲ့တဲ့မေလ14ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်နဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ခြမ်းကိုတနအီကိုမိုင်း100ကျော်နှုံးထားနဲ့အရှိန်ဟုန်ပြင်းပြင်းဥတီပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းမိုခါရဲ့သဘာဝဘေးအန္တရာယ်ကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေရောရခိုင်ပြည်နယ်တွင်းကရိုဟင်ဂျာဒုက္ခသည်တွေပါရင်ဆိုင်ကြုံတွေ့ခဲ့ရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကတော့သူတို့အတွက်ဘင်္ဂလားအစိုးရနဲ့ကန့်တာဝန်ရှိတဲ့သူတွေဘက်ကသတိပေးချက်တွေနဲ့မိုခါမုန်တိုင်းကိုရင်ဆိုင်ခဲ့ရတယ်ဆိုပေမဲ့ချိုတင်ကာကွယ်မှုတွေကိုမိမိတို့ရဲ့အတွေ့အကြုံနဲ့ရှင်ပြီးကာကွယ်နေထိုင် င်ခဲ့ကြတယ်လို့ပြောပါတယ်ရိုဟင်ညာဒုက္ခသည်ကိုအောင်မြင်ကမုံတိုင်းမတိုင်ခင်နဲ့မုံတိုင်းအလွန်ဘင်္ဂလားဒေ့ရှ်ရိုဟင်ညာဒုက္ခသည်စခန်းတွင်ကအခြေအနေကို VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ Cyclone Preparedness Program ရဲ့ဟိုစေတနာဝန်ထမ်းတွေကသူတို့ရှူပြီးတော့ဟိုအတိပေးတာတော့ရှိပါတယ်။ရွှေပြောင်းတဲ့အချိန်ပေါ်အတွက်နေရာတွေတက်မဲ့ပေးတာရှိပါတယ်။ဥပမာပင်ဟိုစာပင်ရှောင်းတို့အဲပြီးတော့ဟိုပါတာရဲ့ဟိုမူဂျူရှောင်းတို့အဲ့လိုမျိုးနေရာတွေတက်မဲ့ပဲတာရှိပါတယ်ပင်စင်စရာတွေအထွေလည်းသူတို့ကတီးပွင့်ရပဲတာရှိပါတယ်ပြီးတော့တန်ရှစ်စင်းနဲ့အဲအော်ပြီးတော့ပြောတာလည်းရှိတယ်အဲပြီးတော့အလယ်နဲ့အချက်ပြပြီးတော့ပြောတာလည်းရှိပါတယ်ဟိုမွန်တိုင်းတိလာတဲ့ရှင်မှာဟိုလေလွင်းပြီးတော့ဟိုပါသွားတဲ့အမွက်ကားတွေရှိပါတယ်အဲပြီးတော့မြေဖြူရှောင်းမှုတွေလည်းရှိပါတယ်အပင်တွေလဲရှားသွားတာလည်းရှိပါတယ
်ရိုဟင်ညာဒုက္ခသည်ဥကြုံမြင့်ကလည်းကော့စ်ဘဇားခရိုင်တွင်ဒုက္ခသည်စခန်းအသီးသီးမှာရင်ဆိုင်ခဲ့ကြရတဲ့မိုခါမုံတိုင်းဘေးဒဏ်တင့်ရတဲ့အခြေအနေကိုအခုလိုပြောပြပါဗါတယ်အဲ
ကိုက်ခဲ့ခဲ့တဲ့မိုခါဆိုက်ကလင်းမုံတိုင်းဆောင်ကော့စ်ဘဇားရိုဟင်ညာဒုက္ခသည်စခန်းအမွန်အကာတွေဖြစ်စီခဲ့တာကိုတွေ့ရပါတယ်ကျွန်တော်ရိုဟင်ညာဒုက္ခသည်တွေကဒီခိုင်မာသောအဆောက်အဦနဲ့ကျွန်တော်ကခလုံးနဲ့တိုင်ကြမဟုတ်ပဲပလတ်စတစ်မုကနဲ့ထိတ်ကလေးတဲမှာကျွန်တော်ကခလုံးနဲ့တိုင်ရတာဖြစ်တယ်။ခိုင်မာသောခလုံးရလဲကျွန်တော်မှမရှိခဲ့ပါ။ဒီကမ်တောင်ဝန်ကကမ်မင်းရှာစီရဲ့ပုဆောင်မှုရှိအင်ဂျူအိုင်အင်ဂျူတွေကဒီအချာစီရဲ့ချင်းလီအဲထူထောင်ရေးလုပ်ငန်းစဉ်ကိုစတင်နေတာကိုတွေ့ရပါတယ်။
နောက်ရိုဟင်ညာလူငယ်ရိုဆာဒက်ကလည်းစခန်းတွင်းမှာမုံတိုင်းတန်ခံခဲ့ရတဲ့အခြေအနေကိုသူ့အတွေ့အကြုံနဲ့ရှင်းခုလိုပြောပြပါရစေ
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားယိုဟန်ဂျာဒေါက်ကာစီစခန်းမှာမုံကဆင်လုံးမုံတိုင်းကြောင့်မူတီတင်းတော်ရွာတင်ပြီးချက်လာမုံကချိုးပြစီပြီးမြဖူမူးများဖြစ်ပေါ်ခဲ့ပါတယ်။လူအတဲပြောင်းနိုင်တန်ရာရတူများမချေဘူးလို့နဲ့ဆင်မတင်ရှင်တော်တော်မြင်တွေ့ခဲ့ရပါတယ်
။အင်အားပြင်းဆိုင်ကလုံးမုံတိုင်းမိုခါရဲ့တန်ကြောင့်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာတော့အခုလက်ရှိဒုက္ခသည်တွေနေထိုင်နေတဲ့ယာယီတဲအိမ်လေးတွေတချို့စာသင်ကျောင်းအဆောက်အဦတချို့ခေါင်းမိုးတွေဝင်းနေရန်နေပျို့ကြပျက်စီးမှုတချို့ရှိခဲ့ပေမဲ့လူအသေးပြောက်နေခဲ့ပါတယ်လို့ရိုဟင်ဂျာတွေကပြောပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွင်ထိခိုက်ပျက်စီးဆုံးရှုံးခဲ့တဲ့အခြေအနေကိုလည်းကိုအောင်မြိုင်ကအခုလိုရှင်းပြပါတယ
်စူစူပေါင်းပြောမယ်ဆိုလို့ဆိုရင်ဟိုအိမ်တွေတရားဆိုင်ကဟိုတောင်းတလို့ရှိမယ်ဒါပေမဲ့တပိုင်းတစားပါဝေးအမှုကလေလွင့်ပါသွားတာတို့အဲပြီးတော့ရေဝင်းတာတို့ရှယ်တာတဲ့မှာအဲ့ဒါတွေကခလုံးပေါင်းမယ်ဆိုလို့ဆိုရင်ဧကောစဘာသာဒုက္ခသည်စခန်းတစ်ခုလုံးမှာဟိုတထောင်းလို့ရှိမယ်လို့ကျွန်တော်ကလူခံမဲနေပါတယ်လူအသေးပြောက်တော့မရှိပါဘူးဒဲရဒဲချဲကြတော့တချို့တလေကရတာအရတာခဲ့တာလည်းရှိပါတယ
်အခုဆိုရင်တော့မောခမုံတိုင်းခံကိုခံလိုက်ရတဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ညာဒုက္ခသည်တွေအတွက်မုံတိုင်းအလွန်ပြန်လည်ပြင်ဆင်ရေးပိုင်းတွေကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေ၊ကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ဒုက္ခသည်စခန်းတာဝန်ခံတွေဘက်ကပြည်စည်းဆုံးရှုံးမှုတွေပြန်လည်တည်ဆောက်နိုင်ရေးဒုက္ခသည်တွေရဲ့အဓိကလိုအပ်ချက်တွေကိုကွင်းစင်းလေ့လာကြည့်ရှုပြီးတော့ပြင်ဆင်ဆောင်ရွက်ပေးနေပါတယ်လို့လည်းရိုဟင်ညာဒုက္ခသည်တွေကပြောပြပါဗျ။ဆိုက်ကလုန်းရှယ်တာတွေကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကပင်လယ်ပြင်ထဲကဘာဆန်ချာကျွန်းမှာပြင်ဆင်ပေးထားသလိုဆိုက်ကလုန်းရေပေါ်ကြိုတင်ကာကွယ်ရေးနည်းစနစ်တွေကိုလည်းကမ်းမြေထဲမှာကြိုတင်လေ့ကျင့်ပေးခဲ့တာပါ။နောက်နောက်ကြုံလာရနိုင်တဲ့မိုးများရေကြီးမြေပြိုကျမှုဒဏ်တွေကိုကာကွယ်ပေးနိုင်ရေးစနစ်တကျတိထပ်ပို့ပြီးဆောင်ရွက်ထားပေးဖို့ကိုလည်းစခန်းတွင်းကရိုဟင်ညာအရေးကူညီဆောင်ရွက်ပေးနေသူတူလည်းဖြစ်တဲ့ကိုအောင်မြိုင်ကအကြံပြုပါတယ်။
မဒုက္ခသည်တွေမှာအဓိကလွေတာကဟိုပျက်စီးဆုံးရှုံးနေတဲ့ဟိုတိတ်တွေရောပြီးတော့တခြားဒုက္ခသည်တွေမှာရောအဓိကလွေတာကပါလဲဆိုရင်ဒီမှာရှယ်တာပေါ့နော်တောင်စုံလို့အဲပြီးတော့မြေပြူအဲရှားနိုင်တဲ့နေရာတို့အဲ့လိုရှိတာရှိပါတယ်အဲ့ဒါတွေကိုအဲဒီမှာ protection wall ပေါ့နော်အဲ့ဒါတို့ရဲ့အခံအမဆောက်ပေးဖို့လိုပါတယ်အဲပြီးတော့တခြားလွေတဲ့ဟာတွေကိုလည်းဟိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အမြင်ဆုံးခွင့်ရှိပါတယ်လို့ကျွန်တော်ကဟိုအကြံပြုရှိပါတယ်အဲဘာကြောင့်လဲဆိုရင်ကိုကဟိုမူရတီလည်းမချိုင်ခင်ရောက်လာမယ်ဆိုတော့အဲမွန်တိုင်းလည်းတက်ပြီးတော့မဖြစ်ဘူးဆိုပြီးတော့ပြောလို့လည်းမရဘူးမြေချူရှားပြီးတော့ဆေဆွန်းခဲတာတို့အဲ့လိုမျိုးဟိုတတကားပေါ်များစွာရှိတယ်
အခုလိုမျိုးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာဆိုက်ကလုန်းမိုခါရဲ့ဒဏ်ကိုရင်ဆိုင်ခဲ့ကြရတယ်လို့ပဲ မုံတိုင်းမိုခါရဲ့ဓာတ်ကြောင့်တဲ့ရခိုင်ပြည်နယ်စစ်တွေမြို့ဘက်မှာလည်းရိုဟင်ဂျာမွတ်စလင်တွေခိုလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေဟာစိုက်ကလုန်းထံကိုအပြင်းထန်အလူးလဲရင်ဆိုင်ခဲ့ကြရတာပါလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာမုံတိုင်းလူကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုသက်ဆိုင်ရာနိုင်ငံကတာဝန်ရှိတဲ့သူတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအင်တိုက်အားတိုင်းဆောင်ရွက်နေကြပြီဖြစ်ပေမဲ့လို့ဆီယနာတင်ထားတဲ့မြန်မာနိုင်ငံဘက်ခြမ်းရခိုင်ပြည်နယ်ပါဝင်တိုင်းနယ်ပြည်နယ်တချို့မှာတော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာအကူအညီတွေပေးနိုင်ရေးကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနိုင်မှုသက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်စားနေရဆဲဖြစ်ပါတယ်။အိုးအိမ်တွေပါပျက်စီးဆုံးရှုံးခဲ့ရတဲ့မိုခါမုံတိုင်းဘေးသံတင့်ပြည်သူတွေရဲ့နေ့စဉ်စားသောက်နေထိုင်ရေးနဲ့လူမှုဘဝပြန်လည်တည်ဆောက်ရေးအခြေခံကျန်းမာရေးဆောင်ရှောက်မှုအပိုင်းတွေမှာလည်းအရေးပေါ်လိုအပ်ချက်တွေအခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်
။လက်စုမွန်တင်ဆက်သွားတာပါ။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။မေလ14ရက်နေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာမဲရီအတွက်အများဆုံးရခဲ့တဲ့ Move Forward Party ခေါင်းဆောင်ပီတာလင်ဒယ်ရွန်ရက်ကနေပြီးတော့မြန်မာဒီမိုကရေစီရေးနဲ့လူသားချင်းစာနာမှုကူညီရေးဆိုင်ရာကိစ္စရပ်တွေမှာဦးစားပေးဆောင်ရွက်သွားမယ့်မူဝါဒကိုသူ့ရဲ့သတင်းစာရှင်းလင်းပွဲတွင်ချပြသွားပါတယ်။ဒီတော့ထိုင်းနိုင်ငံရဲ့အပြောင်းလဲမြန်မာပေါ်ဘလို့ရိုက်ခတ်မှုတွေရှိနိုင်မလဲ။ NUG သမရယုံပြောခွင့်ရဦးကျော်စောနဲ့ဒေတာရင်းနိုင်ငံရေးလေးလာသုံးသက်နေသူဒေါက်တာနိုင်အောင်တို့ကို Zoom ကနေဆက်သွယ်ပြီးတော့ဆွေးနွေးတင်ပြထားပါရရှင
်ဟုတ်ကဲ့ပါအခုလိုဒီထိုင်းနိုင်ငံမှာညွန်ပေါင်းအစိုးရတဲ့ဖက်စီမဲ့အခြေအနေနဲ့တော့မြန်မာနိုင်ငံကိုဘလို့ရိုက်ခတ်လာနိုင်လဲဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲပြုလုပ်တာဖြစ်ပါတယ်။ဆိုတော့ပါဝင်ဆွေးနွေးကြတဲ့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရတမရရုံရဲ့ပြောခွင့်ရဦးကျော်စောကိုရောနောက်ပြီးတော့ကျမတို့ဒီမြန်မာဒီမိုကရေစီရေးမှဥဆောင်လှုပ်ရှားနေပြီးတော့ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့ဒီဒေါက်တာနိုင်အောင်လည်းကျမတို့အားကြီးကျေးဇူးတင်ပါတယ်ရှင့်။
ကဲမေလာပါကျေးဇူ
းပြပါမယ်ကျမကဒီဒေါက်တာနိုင်အောင်ကိုအရင်ဆုံးမေးချင်တာကလက်ရှိဒီ Move Forward Party ဥဆောင်ပြီးတော့ညွန်ပေါင်းအစိုးရဖွဲ့စည်းမဲ့အခြေအနေကဘယ်ဆင့်ထိရောက်နေပြီရှင
်ဒီဒီရွေးကောက်ခံအမတ်ပေါ့နော်313နေရာတော့တို့ကလုံလုံချုံချုံရှိတာယူပေါ့ဒါပေမဲ့သိတဲ့အတိုင်းပဲတို့ဝန်ကြီးချုပ်အဖြစ်နဲ့အတည်ပြုနိုင်ဖို့ကလွတ်တော်ရဲ့မှာတို့က386မဲ့လိုရယ်လေဆိုတော့တပတ်ကပြောရင်လေသူတို့ ਨੇ သဘောထားမတူတဲ့လူတွေကဟိုရွေးကောက်ခံထားတဲ့တခြားပါတီတွေကလည်းသူတို့ ਨੇ မပူပေါင်းမှုဆိုပြီးတော့ပြောထားတဲ့ဥစ္စာတွေဖြစ်တယ်ပေါ့နော်ဆိုတော့အဓိကအဆုံးဖြတ်ကဘာဖြစ်လာလဲဆိုတော့အခုဒီစစ်တပ်ကခန့်ထားတဲ့ဒီအထက်လွှတ်တော်အမှတ်250တဲကနေသူတို့ကိုဘယ်လောက်ထောက်ခံမလဲဆိုတဲ့ကိစ္စကတော့အဲ့ဒါကအခေယာကြနေတယ်အဲ့တော့အမှတ်250တဲကနေပြီးတော့12ယောက်ကတော့ဒါပြည်သူ့ရဲ့စန္ဒကိုဟိုလက်ရောပါမယ်ဆိုပြီးပြောထားတာရှိရဲဆိုတော့အခြေအနေကတော့လူလူရဲ့ထောက်ခံမှုကိုရထားတယ်ဆိုရင်မဲလို့ဝင်ကြီးရုပ်ဖြစ်ပြီးအစိုးရဖွဲ့နိုင်ဖို့အတွက်ကတော့အချင်းချက်အခက်ခဲတဲ့မှာရှိနေသေးသေးပဲလို့ပြောရမှာပဲ
Okay အဲ့ဒါဆိုရင်ဒီမှာဒီဥကျော်စောကိုမေးချင်တာကကြတော့ဒီထိုင်းနိုင်ငံမှာအဲ့လိုမျိုးညွန်ပေါင်းအစိုးရတဲ့ဖွဲ့စည်းဖို့အခြေအနေပေါ့နော်ဖွဲ့စည်းလာနိုင်တဲ့အခြေအနေညွန်ပေါင်းအစိုးရတဲ့ဖြစ်လာမဲ့အခြေအနေကဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေရှင
်ဟုတ်ကဲ့ဒါကတော့အခုကတော့ထိုင်းနိုင်ငံမှာပထမဆုံးကတော့ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံမှာအထူးထူးရွေးကောက်ပွဲအောင်မြင်ကျင်းပပြီးစီးသွားတာအတွက်ကျွန်တော်အစိုးရအနေနဲ့ထိုင်းပြည်သူလူထုဘေးရလုံးနဲ့နိုင်ငံရေးပါတီအားလုံးကိုခုံယူကြောင်း congratulation ပထမဆုံးပြောချင်ပါတယ်။အခုကတော့သူတို့အစိုးရဖွဲ့ဖွဲ့တဲ့ဟာကတော့ထိုင်းပြည်သူလူထုရဲ့ဆုံးဖြတ်ချက်အတိုင်းဆန္ဒမဲကတော့ပေးပေးသွားပြီပေါ့နော်။ဒါပေမဲ့သူတို့ရဲ့ဖွဲ့စည်းပုံအရာဘယ်လိုဖွဲ့မလဲဘယ်လိုအစိုးရဖြစ်လာမလဲဆိုတာကျွန်တော်တို့အနေနဲ့စောင့်ကြည့်အောင်ပေါ့။အခုကျွန်တော်တို့ကတော့ပဲသူပဲဝင်ကြီးချုပ်ဖြစ်ဖြစ်ဘယ်လိုညွန်ပေါင်းစုအဖွဲ့မျိုးပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့အစိုးရအနေနဲ့ကတော့ဒီထိုင်းနိုင်ငံမှာဟိုထိုင်းနိုင်ငံအစိုးရနဲ့ထိုင်းပြည်သူတို့တွေနဲ့ကျွန်တော်တို့ညီညီကပ်ကပ်နဲ့ပူးတွဲဆောင်ရွက်ဖို့အနေနဲ့အစဉ်အစဉ်ရှိတယ်ဆိုတာပြောကြားချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ထိုင်းနိုင်ငံမြန်မာ နယ်စပ်ချင်းဆက်ဆံရုံဆက်ကပ်နေရုံမှာခောက်ကျွန်တော်မြန်မာနိုင်ငံမှာမြန်မာနိုင်ငံရဲ့နိုင်ငံသားတွေတော်တော်များများနဲ့ထိုင်းနိုင်ငံတွေမှာအချောင်းမျိုးနဲ့လုံနေတာအလုံးလုံးနေတာရှိတယ်ရောက်ရှိနေတာရှိတယ်ထိုင်းနိုင်ငံရဲ့စီးပွားရေးတိုးတက်မှုလူမှုရေးတိုးတက်မှုအတွက်လည်းကျွန်တော်မြန်မာနိုင်ငံသားတွေဟာအများကြီးကိုကြီးအောင်ပူးပေါင်းဆောင်ရွက်ဖြည့်စီပေးတာလည်းရှိတယ်ဆိုတော့ကျွန်တော်ရဲ့နှူးနှစ်ဖက်အကျိုးစီးပွားအတွက်ကျွန်တော်အနေနဲ့ဘယ်လိုအစိုးရမှတက်တက်ပေါ့နော်ကျွန်တော်နေတဲ့နီနီကက်ကက်ရင်းရင်းနီနီနှစ်ဦးနှစ်ဖက်လေးလေးစားစားနဲ့mutual respect ပေါ့နော်နဲ့ဆက်ဆံသွားမယ်လို့ကျွန်တော်ပြောနေရုံချီထားပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဟိုဒေါက်တာနိုင်အောင်စစွားပြောထားတဲ့တည်းမှာဒီညွန်ပေါင်းအစိုးရဖွဲ့စည်းဖို့အခြေအနေကဟိုမတိကျသေးတဲ့အနေအထားမှာဒီဒုတိယမဲအများဆုံးဟိုရရှိထားတဲ့ဒီအတိုက်ခံပါတီကြီးဖြစ်တဲ့အဖွဲ့ထိုင်းပေါ့နော်အရင်ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နော်ဝထရာရဲ့သမီးဦးဆောင်တဲ့ဒီဖွဲ့ထိုင်းပါတီရဲ့အနေအထားရောဘယ်လိုမြင်လဲရှင်အဲ့အနေအထားဘယ်လိုရှိလဲရှင်
အော်ကိုရော်သူတို့ပါမတချို့ပါတီတချို့ပေါ့နော်ဒီမိုကရက်တစ်ပါတီပေါ့နော်အဲ့တော့အဓိကခွေဆိုင်ပါတီနဲ့အခု move forward ပါတီတို့ကတော့သူတို့ကဒီမိုကရေစီနဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ဆိုတော့သူတို့ကတော့သူတို့ရဲ့ယက်တီထားတဲ့ platform ကရှင်းပါတယ်။နောက်ကျန်တဲ့လူကတော့ဟိုကျန်တဲ့ပါတီကတော့သူတို့နဲ့ဟိုပူးပေါင်းကြတဲ့သဘောပေါ့နော်။ဆိုတော့အခုဟိုညွန်ပေါင်းဖွဲ့ထားတဲ့အနေအထားကဒီအစိုးရဖြစ်နိုင်လောက်တဲ့မဲရမယ်ဆိုလို့ရှိရင်တော့အခု move forward ကသူတွေကပဲဒီဝင်ကြီးချုပ်ဖြစ်မှာပေါ့နော်ဆိုတော့တပြိုင်နက်တည်းမှာပဲခုနပြောတဲ့ဒီ move forward ကသူတို့ပြုပြင်ပြောင်းလဲခြင်းနဲ့ policy 300တင်ထားတာရှိရလေဆိုတော့အဲ့300တဲ့အနှစ်ချုပ်ကိုပြောမယ်ဆိုလို့ရှိရင်တော့ဒီ democracy ပြဿနာအဲ့ဒါကဖွေထိုင်းပါတီနဲ့သူတို့သဘောတူညီမှုရှိတယ်နော်ဒါတော့သူတို့ဟိုသူတို့ရဲ့လူကြီးဖြစ်တဲ့ tax sin ကိုယ်တိုင်ကဒါသူတို့အဲ့အခက်ခဲကြောင့်မလို့ဆက်ရနာသိမှုကြောင့်မလို့သူကပြည်ပြဖြစ်နေရတာဟုတ်။နော်တစ်ဖက်ဘက်မှာလည်းဒီခုနပြောတဲ့ move forward party ကဒီမိုကရေစီပြဿနာရှိတယ်ဆိုတဲ့အောက်ထက်မှာသူကအများကြီးပြောထားတာရှိရဲ့။နောက်မညီမျှမှုပြဿနာပေါ့နော်လူဒန်းစားကွာလာတဲ့ပြဿနာတွေပြောတာရှိရဲ့။နောက်ပြီးတော့စီးပွားရေးပြိုင်ဆိုင်မှုအနေထားမှာထိုင်းနိုင်ငံကတခြားပါတီတွေနဲ့နောက်ကျနေတာရှိတယ်။အဲ့တော့စီးပွားရေးတွေနှိပ်ကွေးနေတယ်ပေါ့ဆိုတော့အဲ့ဒီ platform တွေမှာတော့သဘောတူနိုင်စရာရှိပြီးတော့သူတို့ညှိနှိုင်းနိုင်စရာရောရှိမယ်လို့ထင်တယ်ဒါပေမဲ့တချို့ဒီစီးပွားရေးနဲ့ပတ်သက်လို့ပဲပြောဒီဟိုမညီမျှမှုကိစ္စနဲ့ပဲပတ်သက်လို့ပဲပြောပေါ့နော်တူတဲ့ကိစ္စတွေလည်းရှိနိုင်တယ်လို့မတူတဲ့ကိစ္စတွေလည်းရှိနိုင်တယ်ဆိုတော့အဲ့ဒီဟာကတော့အခြေခံအားဖြင့်မနေ့တနေ့ကပြောနေတဲ့ပုံစံတွေအရတော့အခြေခံအားဖြင့်သူတို့အဓိကပါတီနှစ်ခုဖြစ်တာ哦ဆိုတော့အခြေခံအပြည့်သဘောတူညီမှုရှိတယ်ဝင်ကြီးရုပ်နေရာလဲအခု move forward ကခေါင်းဆောင်ကိုပဲသူတို့သဘောတူထားမှုရှိရလို့အလိုပဲနားလဲရပါတယ
်ဒီ NUG ဘက်ကရောအခုဒီလက်ရှိထိုင်းနိုင်ငံမှာရှိနေတဲ့အခုနိုင်ငံရေးပါတီတွေပေါ့နော်အခု move forward တို့ဒီဖွေထိုင်းပါတီတို့ကိုဟိုထိတွေ့ဆက်ဆံတဲ့အပိုင်းကဘယ်လိုရှိလဲရှင
်အခုတော့ကျွန်တော်တို့မှာတော့ထိတွေ့ဆက်ဆံတာတော့တိုင်းရထိတွေ့ဆက်ဆံတာမရှိသေးပါဘူးဒါပေမဲ့ကျွန်တော်ခုနကပြောသလိုပေါ့နော်ဒီmove forward party ရောဖွေထိုင်းပါတီရောဘဒုဘယ်နိုင်ငံရေးပါတီနဲ့မဆိုပေါ့เนาะကျွန်တော်အနေနဲ့ဟိုပေါင်းဆောင်ရဖို့အစဉ်နဲ့ရှိရဲဆိုတာဟိုထပ်လောင်ကြောကြခြင်းနဲ့ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံအရေးကိုကူညီနေတာအထူးသဖြင့်မြန်မာနိုင်ငံမှာဒုက္ခရောက်တဲ့ဒုက္ခသည်တွေထိုင်းနိုင်ငံထွက်ပြေးလာတိုင်းမှာထိုင်းနိုင်ငံအများအားကူညီပေးတယ်ထိုင်းပြည်သူလူတွေကကူညီပေးတယ်အဲ့တော့ဒီကျွန်တော်အနေနဲ့ဟိုဒီနိုင်ငံရေးပါတီတွေရဲ့နိုင်ငံရေးခံယူချက်ကသူတို့ရဲ့ဟိုဆုံးဖြတ်ချက်ပေါ့နော်ဒါကျွန်တော်တို့ကတော့ကျွန်တော်တို့အစိုးရအနေနဲ့ကတော့မြန်မာပြည်သူထုမြန်မာနိုင်ငံအကျိုးအတွက်ကျွန်တော်အနေနဲ့ကတော့ရင်းရင်းနှီးနှီးဆက်ဆံဖို့ဘယ်ပါတီနဲ့မဆိုကျွန်တော်အနေနဲ့အစဉ်သိရှိလဲဆိုတာပြောကြားချင်ပါတယ်ခင်ဗ
ျဆိုတော့အဲ့ဒီမှာဥကျော်စောတို့အခုလို့ပေါ့နော်သဘောထားယက်တီချက်ရှိတယ်လို့ဒါပေမဲ့တစ်ဖက်မှာကျတော့ဒီmove forward ဒီအခုထိုင်းရွေးကောက်ပွဲမှာအများဆုံးရရှိသွားတဲ့ဒီ move forward ပါတီရဲ့ခေါင်းဆောင်ပီတာလင်ဂျာရွန်ရက်ရဲ့ဟိုသူဒီသတင်းစာရှင်းလင်းပွဲပေါ့နော်ရွေးကောက်ပွဲအပြီးသူတို့မဲတွေအများဆုံးရတာနဲ့ပတ်သက်ပြီးတော့သူသတင်းစာရှင်းလင်းပွဲလုပ်တဲ့အချိန်မှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီအာဆီယံပုံသက်ဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ရေးမှသူတို့လောက်ဆောင်မယ်နောက်ပြီးတော့အထူးသဖြင့် American ကချမှတ်ထားတဲ့စစ်ကောင်စီကိုချမှတ်ထားတဲ့ဒီဒဏ်ခတ်ပိတ်ဆို့မှုတွေတဲကဒီ Burma အထက်မှာပါတဲ့ လူသားချင်းစာနာမှုအကူအညီကိစ္စမှာလည်းထိုင်းကသူဥဆောင်လှုပ်ရှားသွားမယ်ဆိုတဲ့အနေအထားမျိုးလည်းသူပြောသွားတယ်ဆိုတော့တကယ်လို့များပေါ့နော်ညွန်ပေါင်းဆိုးရတဲ့တက်လာမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့ဒီထိုင်းနဲ့ဆက်ဆံရေးမှာရောဘယ်လိုပုံစံမျိုးဖြစ်လာမလဲ
ဒီမူဖော်ပါတီခေါင်းဆောင်ပေါ့နော်ပီတာဟောနေပြောသွားတာတွေကျွန်တော်တွေ့ပါတယ်ဒါကတော့ဟိုအခုဒီထိုင်းနိုင်ငံဟိုနိုင်ငံရေးပါတီဒီခေါင်းဆောင်တွေထဲမှာသူကတော့ဘုမလည်းပြောသွားတာပါတွေ့ရှိရတယ်ပေါ့เนาะတခြားပါတီတွေကတော့ပြောတာမတွေ့ဘူးဒီဟာလဲသူဟာသူ့ရဲ့ဆက်တော့ဒီစိတ်ထဲမှာရှိတာသူ့ရဲ့ပါတီရဲ့ policy လို့လဲကျွန်တော်နားလည်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့မှာဟိုဒီထိုင်းတခြားနိုင်ငံရေးပါတီတွေရောသူတို့ခေါင်းဆောင်တွေရောတော့ဟိုသူတို့မျိုးဟိုဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုခံယူချက်ရှိမယ် policy ရှိဖို့လဲကျွန်တော်ညော်လင်းယုံကြည်ပါတယ်အခုကတော့ဟုတ်ပြောတာဟုတ်မပြောတာတော့သူတို့ရဲ့ဟိုပါသူတို့ရဲ့ဆုံးဖြတ်ချက်ပေါ့เนาะဒါပေမဲ့ကျွန်တော်အနေနဲ့အခုဒီအာဆီယံဘုံသူမော်ဒူလ်ကြီးချက်၅ချက်ပေါ့เนาะအဲ့တော့ဟာဘယ်တော့ဆိုအရေးကြီးဆုံးကအကြံဖတ်မှုတွေရက်ဖို့အဲ့ဒီအတွက်ကိုဟာသူတို့ကနေပြီးတော့လုံဆောင်ပေးလို့ပူတွဲပြီးလုတ်ကြိုင်မယ်ပါမယ်ဆိုတာတော့ကောင်းပါတယ်ဒါကတော့ထိုင်းနိုင်ငံမှာရှိတဲ့ဘဒုမဆူပေါ့เนาะအဲ့ဒီဟာကတော့သူတို့အနေနဲ့လည်းဟာဆွဲကြိုင်မယ်လို့ယုံကြည်ပါတယ်
ဟုတ်ကဲ့အဲ့တော့ဒေါက်တာနိုင်အောင်ရှင်အခုဒီထိုင်းနိုင်ငံမှာဒီပညာတတ်လူငယ်ဒီဥဆောင်တဲ့ဒီ Move Forward Party ကဒီရွေးကောက်ပွဲမှာမဲအများဆုံးရခဲ့တဲ့ပုံမှာဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေပြောင်းလှုပ်သမားတွေဒီမြန်မာဒုက္ခသည်တွေရဲ့မျှော်လင့်ချက်ပေါ့နော်သူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲရှင
်ရွှေပြောင်းလှုပ်သမားတွေနဲ့ပတ်သက်လို့ကတော့ဒီထိုင်းနိုင်ငံအနေနဲ့သူကသူစနစ်ကရှိပြီးသားလေကျွန်တော်ပြောချက်ကလှုပ်သမားတွေတော့ကိုဒီကောက်ွယ်ပေးမှုတွေရှိတယ်အဲ့ဒါတွေလည်းသူတို့လေးစားတယ်အနည်းဆုံးလာစားဆိုလို့ရှိရင်လည်းရှိတယ်ဆိုတော့ဟိုတော့အခုလဲအလုပ်သမားတွေလည်းဗမာပြည်အလုပ်သမားတွေကိုထပ်ခေါ်နေတာပဲဒါပေမဲ့ပြဿနာကဘာလဲဆိုစစ်အုပ်စုဘက်ကပေါ့နော်အခုလား CI လောက်တော့ပဲဖြစ်ဖြစ် passport လောက်တော့ပဲဖြစ်ဖြစ်ထွက်ခွာဖို့ကိစ္စတွေပဲဖြစ်ဖြစ်အခက်အခဲဖြစ်နေတာပေါ့ဆိုတော့အဲ့ဒီဘိုင်းကတော့ဘယ်သူဝဲတက်လာဆိုတော့ဟိုပို့ပြီးတော့ဟိုကောင်းလာဖို့ပဲရှိတယ်ပေါ့ဒီတက်တော့ဆိုးသွားစရာမရှိဘူးပေါ့ဒါပေမဲ့လို့နိုင်ငံရေးအခုဖြစ်နေတဲ့ကိစ္စပေါ့နော်အဲ့တော့ပြောချင်တာကကျွန်တော်တို့ဟိုဒုက္ခတွေရောက်လာတာရှိတယ်ဒီဘက်ကန်းကိုအကြာကြီးနေလို့မရဘူးဟိုဘက်ကန်းကိုပြတ်ဖို့ခံရတယ်ရောရေရှည်ဒုက္ခတွေစကန်ဖုံးမှုကိစ္စတွေကထိုင်းပြည်အခွင့်အရေးစံနာမရှိသေးဘူးနောက်တဲ့ဟိုထိုင်းနိုင်ငံနဲ့ဝင်ရောက်လာတဲ့လူတွေရဲ့လုံခြုံရေးကိစ္စတွေလည်းအဆင်မပြေဖြစ်နေရတယ်ရှိရပေါ့ဆိုတော့အဲ့ဒီဘက်ကကြည့်တယ်ဆိုလို့ရှိရင်တော့အခု move forward လို့ဒီဥဆောင်တဲ့အစိုးရများဖြစ်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှာပုံနားလည်နိုင်တယ်ခုနကွန်ပျူတာပြောတဲ့အထက်မှာသဘောတူပြီးဟိုကြိုက်နေတဲ့ပုံကောင်းတာကဘာလဲဆိုတော့ဗမာပြည်ကိစ္စရေးကိုဖြည့်ရှင်းမှုကြိုးစားနေရမှာအာဆီယံထဲမှာဆိုလို့ရှိရင်ထိုင်းနိုင်ငံမပါပဲနဲ့မရဘူးအဲ့တော့အဲ့ဒါကိုလည်းသူက NDA နဲ့ချိတ်ပြောသွားတယ်ဆိုတော့အဲ့ဒါလည်းသဘောကျတော့နောက်သူတို့ပါတီရဲ့မူဝါဒအနှစ်သာရပေါ့အဲ့ဒီတည်းမှာဒီမိုကရေစီပြဿနာလို့ပြောတဲ့အချိန်မှာသူတို့ကစိတ်အုပ်ချုပ်ရေးကိုလက်မခံတာစစ်တပ်ကနိုင်ငံရေးကိုမပါဘူးဟိုမပါပါတာကိုလက်မခံတယ်ဆိုတော့အခြေခံမူဝါဒကကျွန်တော်တို့တော်တော်လေးတွေးရင်တာချင်းနည်းရပေါ့ဗျာနော်ဆိုတော့တော့မငြင်းပြောင်းဝိပြဿနာဆိုလို့ရှိရင်လည်းဒါတော်တော်ဟိုနည်းတယ်ပေါ့နော်ဆိုတော့အဲ့ဒီလိုအခြေခံမူဝါဒတွေကနေပြီးတော့မှကျွန်တော်တို့တွေကပို့ပြီးနှိဆက်တဲ့ဟာမျိုးဖြစ်တယ်ဒါပေမဲ့ကျွန်တော်ဒီထက်ပို့ပြီးတော့မျှော်လင့်တာကဘာလဲဆိုတော့ဒီအခုဖြစ်တဲ့ရွေးကောက်ပွဲကဒီလူငယ်နောက်20 30မှာနေမဲ့เนาะလူကြီးဖြစ်လာမဲ့အုပ်စုနဲ့အစဲလာရေးပေါ်စီနိုင်ငံရေးသမားတွေအုပ်စုရဲ့အားပြန်ဖို့ပဲအဲ့ဒီအဥ္စာကထိုင်းနိုင်ငံရဲ့ရေရှည်အရှိပြောင်းဖြစ်စေနိုင်တယ်ကျွန်တော်ဗမာပြည်ပေါ်မှာအများကြီးတက်ရောက်နိုင်တယ်အလားတူပဲဒေသအတွင်းကလည်းအများကြီးတက်ရောက်နိုင်တယ်ဆိုတော့အဲ့ဒါကိုတို့ဝင်ရုပ်ဖြစ်သည်အစိုးရဖြစ်သည်ဖြစ်သည်ဖြစ်စေအဲ့ဒီဟာကတော့ကျွန်တော်တို့ဗမာပြည်တကောဒေသအတွင်းအတွက်ကောနောက်ဒေသအတွင်းတည်ငြိမ်အတွက်ကောပိုကောင်းတယ်လို့ကျွန်တော်တို့အဲ့လိုမြင်ကြည့်မိပါတယ်ခင်ဗျ
တနင်္ဂနွေညချမ်းတင်ဆက်နေကြဒီမြမရေးရာဆွေးနွေးခန်းအစီအစဉ်ပါရှင်
။ဒ VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
VOA တနင်္ဂနွေညချမ်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာဒီမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါ။မေလ14ရက်နေ့ကကျင်းပခဲ့တဲ့ဒီထိုင်းရွေးကောက်ပွဲမှာမဲအများဆုံးရခဲ့တဲ့ Move Forward Party ခေါင်းဆောင် Peter Lindgren ကနေပြီးတော့ဒီ COVID ကာလမှာထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကိုကူညီခဲ့ဘူးသလို2021ခုနှစ်မြန်မာနိုင်ငံမှာဆရာနာတိန်းတုံးကလည်းဒီကန့်ကွက်တဲ့အကြောင်းပေါ့နော်စာရေးသားပေးပို့ခဲ့သူလည်းဖြစ်ပါတယ်ဒါကြောင့်ဒီထိုင်းရွေးကောက်ပွဲရလဒ်နဲ့ဆက်လင်းပြီးတော့မြမအရေးအတွက်အထောက်အကူဖြစ်စေနိုင်ပါသလားကမ္ဘာမြမမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေထိုင်းရွေးကောက်ပွဲရလဒ်မြန်မာနိုင်ငံရေးအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ Right is might might is not right အမှန်တရားကခွန်အားပါခွန်အားကတော့အမှန်တရားမဟုတ်ပါဘူးတဲ့ဒီလိုပြောသူကတော့မေ14ရက်နေ့ကပြုလုပ်ခဲ့တဲ့ထိုင်းရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Move Forward Party ရဲ့ခေါင်းဆောင်Peter Lindgren Rat ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာအင်ဒိုနီးရှားမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲအင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုးခါနဲ့ထိုင်းရွေးကောက်ပွဲသတင်းတွေဟာလူအများစိတ်ဝင်စားအာရုံစိုက်ခဲ့ကြတဲ့သတင်းတွေဖြစ်ပါတယ်။မြန်မာစစ်ကောင်စီဥက္ကဋ္ဌတက်ရောက်ခွင့်မရတဲ့42ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဘယ်လိုရက်လက်ဘယ်လိုဆုံးဖြတ်ချက်တွေများထွက်ပေါ်လာမလဲဆိုတာစောင့်မျှော်ခဲ့ကြပါတယ်။ထိပ်သီးအစည်းအဝေးပွဲပြီးမှရှည်လျားတဲ့ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့ပြီမယ်မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကတော့ဘာမှသိပ်ထူးခြားမှုမရှိဘူးလို့ပဲဆိုရမှာပါထိုင်းရွေးကောက်ပွဲသတင်းကတော့ကြိုတင်ခန့်မှန်းချက်တွေနဲ့ခြားနားတဲ့ရလဒ်တွေထွက်ပေါ်လာခဲ့တာတွေ့ရပါတယ
်ရှေ့သို့ချီလို့အမည်ရတဲ့ Move Forward Party ဟာမေ14ရက်နေ့ကပြုလုပ်တဲ့ရွေးကောက်ပွဲမှာအများဆုံးအနိုင်ရရှိခဲ့ပြီးအမတ်နေရာ152နေရာရရှိခဲ့ပါတယ်ရွေးကောက်ပွဲမှာအနိုင်ရမယ်လို့ရေးပန်းစားတဲ့ဝင်းကြီးချုပ်ဟောင်းသက်စင်ရဲ့တမိဦးဆောင်တဲ့ဖွေထိုင်းပါတီကအမတ်နေရာ142နေရာနဲ့ဒုတိယအများဆုံးရထားပါဗျ။2014ခုနှစ်ဆက်ဟာနာတိန်ခေါင်းဆောင်လည်းဖြစ်လက်ရှိဝင်းကြီးချုပ်လည်းဖြစ်တဲ့ပရာယွတ်ချန်ဦးချဦးဆောင်တဲ့ပါတီကတော့အမတ်နေရာ36နေရာသာရရှိခဲ့ပြီးခွက်ခွက်လန်အောင်ရှုံးခဲ့တာတွေ့ရပါဗျ။လက်ရှိထိုင်းဖွဲ့စည်းပုံအရဆိုရင်တော့အစိုးရဖွဲ့နိုင်ပြီးဝင်းကြီးချုပ်တာဝန်ယူနိုင်မို့ဆိုရင်အထက်အောက်လွှတ်တော်ပေါင်းအမတ်နေရာ386နေရာလိုပါတယ်အထက်လွှတ်တော်နေရာ250ဟာရွေးချယ်ခံမဟုတ်ဘဲစစ်တပ်ကခန့်တဲ့နေရာ200နဲ့ဩစာလွှမ်းသူတွေခန့်တဲ့နေရာ50ဖြစ်ပါတယ်ဒါကြောင့်စစ်တပ်ကိုစန့်ကျင်တဲ့ပါတီကြီးနှစ်ခု Move Forward နဲ့ဖွေထိုင်းပါတီပေါင်းရင်တော့အစိုးရအဖွဲ့ဖွဲ့နိုင်တဲ့အခြေအနေတော့မရောက်သေးပါဘူးညမောင်အစိုးရဖွဲ့နိုင်ဖို့ Move Forward Party ကတော့ကြိုးပမ်းနေပါတယ်။ဘာပဲဖြစ်ဖြစ်စစ်အုပ်ဆိုးမှုကိုစန့်ကျင်တဲ့လူငယ်ကြိုက် Move Forward Party အများစုအနိုင်ရခဲ့တာဟာမထင်မှတ်ထားကြတဲ့ထိုင်းနိုင်ငံရဲ့အလှည့်အပြောင်းလို့ဆိုရမှာပါ
။ရွေးကောက်ပွဲအနိုင်ရပါတီ Move Forward Party ရဲ့ခေါင်းဆောင် Peter Lindgren Rat ဟာအသက်42နှစ်အရွယ်လူငယ်တဦးဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းတက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard နဲ့ Massachusetts တက္ကသိုလ်ကြီးတွေကဘွယ်ရရှိခဲ့သူတဦးလည်းဖြစ်ပါတယ်။ Peter Lindgren Rat ကြောင့်ကို ARD သတင်းဌာနရဲ့ဆောင်းပါးတစ်ပုဒ်မှာ Peter Lindgren Rat ဟာစန္ဒပြပွဲတွေမှာဘယင်းစနစ်ပြုပြင်ပြောင်းလဲရေးကိုတောင်းဆိုခဲ့တာဟာတနိုင်ငံလုံးကိုတုံ့လှုပ်သွားစေခဲ့တယ်။မဲဆွယ်ပွဲတွေမှာအမြင်သစ်တွေကိုတင်ပြခဲ့တယ်။ဒါ့အပြင် VOA ထိုင်းသတင်းဌာနနဲ့ပြောကြားရာမှာဆီယာနာသိမ်းမှုတန်တရားလဲနေတဲ့နိုင်ငံတနိုင်ငံဟာနောက်ဆုံးမှညှိကုံးချုပ်သွားမှာဖြစ်ကြောင်းဆီယာရှိတွေအနေနဲ့တာဝန်ထမ်းဆောင်မှုကအငိမ့်စားယူပြီးခုနှစ်နှစ်အကြာမှသာနိုင်ငံရေးလောကကိုဝင်ရောက်ခွင့်ပေးမဲ့အစီအစဉ်ကိုလည်းအဆိုပြုခဲ့တယ်လို့အေရီကရေးသားထားပါတယ်။မြန်မာနောင်းကလည်းစစ်တပ်ကြီးစိုးမှုကိုစန့်ကျင်ကြောင်းပြသလိုက်သောထိုင်းရွေးကောက်ပွဲရလဒ်ဆိုတဲ့ဆောင်းပါးမှာထိုင်းပြည်သူများသည်ဆီယာနာသိမ်းမှုကိုစန့်ကျင်ကြသလိုထိုင်းနိုင်ငံရေးကိုစစ်တပ်ကကြိုးကန်ချေလည်နေမှုကိုလည်းစန့်ကျင်ကြသည်။ထို့ကြောင့်ပယ်လန် ပါရာချာရက်ပါတီနဲ့ United Thai Nation Party တို့ကိုထူထောင်ပြီးအရသာနိုင်ငံရေးခေါင်းဆောင်များအတွင်ဖန်တီးခဲ့ကြသောအာဏာသိမ်းစစ်ခေါင်းဆောင်များကိုထိုင်းပြည်သူများက၎င်းတို့၏မဲဆန္ဒများဖြင့်မေလ14ရက်နေ့ရွေးကောက်ပွဲကတဆင့်ဖြုတ်ချရန်ကြိုးပမ်းခဲ့သည်ကိုတွေးကြည့်ခဲ့ရသည်လို့ရေးသားဖော်ပြထားတာတွေ့ရပါတယ်
Move Forward Party ကိုထိုင်းလူငယ်တွေနဲ့ပညာတတ်အလွာကအတိအကျထောက်ခံအားပေးကြတာတွေ့ရပြီးတော့ထိုင်းပြည်သူလူထုအနေနဲ့ထိုင်းနိုင်ငံရေးမှာစစ်ဗိုလ်ချုပ်တွေကြီးစိုးချေလည်နေတာကိုအလိုမရှိဘူးဆိုတာရွေးကောက်ပွဲကတစ်စက်ပြသလိုက်တာဖြစ်တယ်လို့မီဒီယာတွေကရေးသားကြပါတယ်။ဒါကြောင့်ရွေးကောက်ပွဲအခြေကိုထိုင်းစစ်တပ်ကလက်ခံနိုင်ပါမလားစိုးရိမ်ကြသူတွေလည်းရှိပါတယ်။အတိတ်ကာလတွေမှာတော့ထိုင်းစစ်ဗိုလ်ချုပ်တွေဟာသူတို့အလိုမကျရင်အာဏာသိမ်းရင်သိမ်းဒါမှမဟုတ်ရင်တရားစွဲတဲ့နည်းလမ်းတွေသုံးပြီးအယက်သားအစိုးရတွေကိုဖြုတ်ချလေးရှိတာတွေ့ရပါတယ်။ထိုင်းနိုင်ငံမှာတပ်ဦးစံပိုင်ဘရင်စနစ်ကို1932ခုနှစ်မှာဖျက်သိမ်းခဲ့ပြီးအခြေခံဥပဒေတစ်ခုပြဋ္ဌာန်းပြီးတော့စီးပြင်းခံဘရင်စနစ်ကိုပြောင်းလဲခဲ့ပါတယ်။1932ခုနှစ်ကနေဒီကနေ့ထိထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ19ချိန်ရှိခဲ့ပါပြီ။ဒါပေမဲ့ဘာကြောင့်ထိုင်းနိုင်ငံဟာ၃ချိန်သာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးမှုအ ਨੇ စုံအစိုးရဆုံးနိုင်ငံတစ်ခုဖြစ်မသွားဘဲဒေသတွင်းမှာစီးပွားရေးကောင်းတဲ့နိုင်ငံဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်နေရပါသလဲဒီမေးခွန်းကိုတော့ Burma News Network နဲ့တွဲဆောင်ကမှနိုင်ငံရေးဆက်စစ်ဝေဖန်သူဦးအောင်သူငင်းကထိုင်းနိုင်ငံမှာမြန်မာနိုင်ငံထက်စစ်တပ်အာဏာသိမ်းမှုပိုများပေမဲ့ထိုင်းစစ်တပ်ဟာသူလိုစင်တဲ့စစ်တပ်လုပ်ပိုင်ခွင့်အာဏာလောက်ပဲယူပြီးနိုင်ငံရေးစီးပွားရေးလုပ်ငန်းတွေမှာဝင်မလျှောက်ပါဘူး။မြန်မာစစ်တပ်ကတော့အာဏာသိမ်းရင်အခြေခံဥပဒေပြဋ္ဌာန်းတာ၊ခေတ်ပြောင်းတော်လှန်ရေးကျင့်ကြတာ၊စီးပွားရေး၊လူမှုရေး၊ဘာသာရေးစသဖြင့်ရှိသမျှနေရာစုံအစုံအထည်နိုင်နေရှိပါတယ်လို့ဖြေကြားခဲ့ပါတယ
်။ထိုင်းနိုင်ငံရေးအပြောင်းအလဲဟာမြန်မာနိုင်ငံရေးအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်တယ်လဲဆိုတာမီဒီယာတွေမှာဖော်ပြကြတာလည်းတွေ့ရပါတယ်။ထိုင်းရွေးကောက်ပွဲမှာအနိုင်ရတဲ့ Move Forward Party ဟာကိုဗစ်ကရောဂါကာလအတွင်းမှာထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေကိုကူညီထောက်ပံ့ခဲ့ဘူးတယ်လို့သိရပါတယ်။ဒါအပြင်မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းစဉ်ကလည်းကန့်ကွက်စွာပို့ခဲ့ပါတယ်။ရွေးကောက်ပွဲပြီးမေ15ရက်နေ့သတင်းစာရှင်းလင်းပွဲမှာလည်းလူသားချင်းစာနာတဲ့အကူအညီပေးရေးထိုင်းမြန်မာနယ်စပ်ဇင်းကြံလမ်းကိုဆောင်ရွက်သွားမယ်။မြန်မာအရေးအတွက်အမေရိကန်နိုင်ငံရဲ့ Burma Aid Account တွေဖော်နိုင်ရေးကိုလည်းနိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဖီတာလင်ဂျာရွန်ရက်ကပြောကြားခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာအရေးအတွက်အထောက်အကူဖြစ်စေမဲ့ကောင်းမွန်တဲ့သတင်းစကားတစ်ခုလို့ဆိုနိုင်ပါတယ်။ထိုင်းနိုင်ငံမှာ Liberal နဲ့တိုးတက်တဲ့နိုင်ငံရေးအတွေ့အမြင်ရှိတဲ့ပါတီတစ်ခုပေါ်ထွန်းခဲ့ပါပြီ။ရေရှည်မှာသမိုင်းနဲ့နိုင်ငံရေးကိုပုံဖော်ပေးနိုင်တဲ့လူမှုအဖွဲ့အစည်းရဲ့အရေးစူးစီးရတဲ့ Shift တစ်ခုအဖြစ်လဲပညာရှင်တွေကဆိုပါတယ်မြန်မာနိုင်ငံမှာရောအစင်းလာနိုင်ငံရေးကနေဖောက်ထွက်ပြီးနိုင်ငံရေးနဲ့လူမှုရေးယုံကြည်ချက်တွေခင့်နဲ့အညီပြောင်းလဲနိုင်မလားဆိုတာကတော့မြန်မာလူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေအပေါ်တည်မီနေမှာဖြစ်ကြောင်းပါခင်ဗျာ
ဒါကတော့ဆောင်းပါရှင်ပြည်သွင်းနိုင်အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာအလိမ္မာကပူပေါင်းကူညီတင်ဆက်ခဲ့တာပါရှင်။အခုတော့ ISP မြန်မာမြင်ကွင်းရဲ့အစီအစဉ်ကိုတင်ဆက်မှာပါ။အာဏာသိမ်းမှုအလွန်မြန်မာအရေးအကျက်တဲ့အတွက်တရုတ်နိုင်ငံရဲ့မူဝါဒအထိုင်သင့်ပြန်ပြီးတော့ချလာတော့ကိုတွေ့ရပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမှတ်စုမှာဒီအကြောင်းချင်းရာတွေကိုအချက်လက်အခြေပြုပိုင်းခြားပြီးတော့ဖော်ပြထားပါတယ်ရှင်။
အာဏာသိမ်းမှုအလွန်မြန်မာအရေးအချက်တွေကိုချဉ်ကပ်တဲ့တရုတ်မူဝါဒဟာအထိုင်သင့်ပြန်ချလာပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးသည့်မစ္စတာချင်ကန်ဟာမေလာဇန်းမှာနေပြည်တော်ကိုလာခဲ့ပါတယ်။ဒီမတိုင်ခင်မှာလည်းတရုတ်ကွန်မြူနတီပါတီနိုင်ငံတကာဆက်ဆံရေးဌာနကညွှန်ကြားရေးမှူးချုပ်မစ္စတာဖန်ရှုပင်လည်းနေပြည်တော်ကိုလာခဲ့ပါသေးတယ်။တရုတ်နိုင်ငံထိပ်ပိုင်းပုဂ္ဂိုလ်တွေမြန်မာနိုင်ငံကိုခက်ဆစ်ဆစ်ရောက်လာတာဟာမြန်မာအရေးမှာတရုတ်နိုင်ငံရဲ့မူဝါဒအထိုင်သင့်ပြန်ချလာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုပြန်လွှတ်ရေးNLD ပါတီမဖြစ်ရင်းနဲ့အခြေခံဥပဒေပေါင်းတွေကနေအဖြေရှာရေးကိုတရုတ်အနေနဲ့မျှော်လင့်ချက်ထားပုံမရတော့ပါဘူး။ဒီအစား ရွေးကောက်ပွဲကျင်းပရေးလို့နိုင်ငံရေးထွက်ပေါက်သည့်မြင်မြန်ရှာကျင်တာကတရုတ်ရဲ့မူဝါဒချဉ်းကပ်မှုအသင့်မှာအဓိကကျလာပါတယ်မြန်မာအရေးကိုအိမ်နီးချင်းနိုင်ငံအချင်းချင်းဝိုင်းကူရမယ်အရေးလိုမျိုးတရုတ်ဘက်ကပုံဖော်လာပါတယ်။အနာသိမ့်မှုအလွန်မှာမြန်မာအကျက်တဲကိုအနောက်နိုင်ငံတွေကဝင်ပါနေရကနေအာဆီယံဖို့ပြုဖြည့်ရှင်တဲ့ဒေတာတွင်အရေးဖြစ်အောင်နောက်ွယ်ကနေထိန်းညှိလဲပါတယ်။အဲဒီကတဆင့်အိမ်နီးချင်းနိုင်ငံအချင်းချင်းဝိုင်းကူရမယ်ကိစ္စ Neighborhood Diplomacy ဖြစ်လာအောင်ပုံဖော်ခဲ့တာပါ။တစ်ဖက်မှာရုရှားကမြန်မာနိုင်ငံမှာပုံပြီးခြေရှုပ်လာတာအမေရိကန်ကမြန်မာအရေးကိုတုံ့ပြန်တရုတ်ကိုတွဲထောက်မဲ့ကိစ္စတွေကိုစိတ်မရှည်နိုင်တာလည်းဖြစ်နိုင်ပါတယ်။အာနာသိမ့်မှုအနော်မှာတရုတ်အနေနဲ့သူ့အကျိုးစီးပွားတွေကိုပဋိပက္ခမင်းနဲ့ဝေးအောင်နိစက်တဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကတစ်ဆင့်အကောင့်ထဲပေါ်ခဲ့တယ်လို့သုံးသပ်နိုင်ပါတယ်။မဟာဗျူဟာမြောက်နယ်စပ်ဖြတ်ကျော်ကုန်သွယ်ရေးလမ်းကြောင်းတွေနယ်စပ်ဆက်မှုဆောင်တွေနဲ့မြန်မာနိုင်ငံကိုဗတ်ပေါင်းဆောင်ကနေပေါင်ခတ်ထိန်းချုပ်ထားနိုင်မှုပြင်ဆင်ခဲ့ပါတယ်။စစ်တပ်ရဲ့ရေရှည်ကြီးစိုးမှုကြောင့်ပဋိပက္ခတွေပိုဆိုးလာမှာရဲ့နိုင်ငံတကာကတစ်ချိန်လုံးဝင်ပါနေတာကိုတရုတ်ဘက်ကရှောင်ရှားကြပါတယ်။ဒါပေမဲ့နိုင်ငံရေးထွက်ပေါက်ပျော်သေးတဲ့စစ်ကောင်စီဟာဟန်တာဖြစ်နေပါတယ်။ဒါကြောင့်အာနာရှင်ဟောင်းဦးတန်းရွှေရဲ့ပါဝင်အင်အားစုပေါင်းစုံနဲ့တွေ့ဆုံပြီးသူတွန်းချင်တဲ့လမ်းကြောင်းကိုပုံဖော်ဖို့ကြိုးစားတာပါ။တရုတ်ရဲ့မူဝါဒအပြောင်းလဲတွေဟာစစ်ကောင်စီထွက်ပေါက်လာအောင်ဒုတိယအခွင့်အရေးပေးတာလို့ပြောနိုင်ပါတယ်။မြန်မာအရေးမှာအနောက်နိုင်ငံတွေရဲ့အလွှာအာဆီယံရဲ့အလွှာကနေတရုတ်နိုင်ငံကဥဆောင်တဲ့အိန္ဒိချင်းအလွှာဆိုပြီးတိုးလာနိုင်ပါတယ်တရုတ်နိုင်ငံဟာ Truck 1.5 အလွှတ်သဘောအစည်းအဝေးတွေမှာနောက်ွယ်ကဒါမှမဟုတ်ပေါ်ပေါ်ထည်ထည်အာဝင်လာနိုင်ပါတယ်ရွေးကောက်ပွဲကိုလက်ခံလာဖို့ကြိုးပမ်းတာလူသားချင်းစာနာမှုအကူအညီပေးရေးတွေအတွက်ကြိုးပမ်းတာတွေကိုလည်းလှုပ်လာနိုင်ပါတယ်ရွေးကောက်ပွဲအသစ်မြန်မြန်ကျင်းပဖို့လုံခြုံရေးအခြေအနေထပ်မဆိုးလာဖို့နဲ့တရုတ်ရဲ့စီးပွားရေးအဖွဲ့မှာမြန်မာနိုင်ငံကိုအရေးပါတဲ့နေရာတစ်ခုအဖြစ်အသုံးပြုဖို့ကြိုးပမ်းပါလိမ့်မယ်
ဒါကတော့ ISP မြန်မာမြင်ကွင်းကျအစီအစဉ်ပါရှင်။တနုနေညချန် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင
်။ရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်မောင်စုံမြန်မာနိုင်ငံကိုရခိုင်ပြည်နယ်ဘက်ကဝင်ရောက်တဲ့ cyclone မုန်တိုင်းသင်္ဍတာကပြည်သူတွေပြန်လည်ထူထောင်ရေးတွေလုပ်နေရတယ်အဆင်ပြေချုံးမွေ့ပါစေလို့ဆုတောင်းပေးကြပါတယ်ရှင်။မုန်တိုင်းမဝင်ခင်ကတည်းကကျမတို့သတင်းတွေထုတ်လွှင့်ပေးနေခဲ့တာအဲဒီကသတင်းတွေဖော်ပြတဲ့ Facebook post တွေအောက်မှာတော့မုန်တိုင်းပေးလွတ်ကင်းပါစေဘေးအန္တရာယ်ကင်းရှင်းပါစေကြောင်းဆုတောင်းပေးကြတာတွေကိုတွေ့နေရတာမှာအခုတော့မုန်တိုင်းဝင်တိုက်နေခြင်းစိုးရိမ်ကြီးရေးသားလာတဲ့စာရီအခုနောက်ပိုင်းရက်တွေမှာဆိုရင်တော့နိုင်ငံတကာနဲ့ပြည်တွင်းကကူညီထောက်ပံ့မှုတွေလိုအပ်သူတွေလက်ထက်ကိုစိုက်ဆိုင်မြင့်မြတ်ရအောင်ပို့ဆောင်ကြပါဆိုပြီးတော့ပြောလာတာတွေတွေ့ရပါတယ်။မုန်တိုင်းတိုက်ခါစားကရေးလာတဲ့သူတွေထဲမှာတော့ရွာကနေအဝေးရောက်နေတဲ့ကိုကျော်စိုးနိုင်က
ရခိုင်ပြည်နယ်ပေါတုံးမြို့နယ်မြင်းငူကျွန်းခေါ်ဆန္ဒရှင်ကျွန်းမှာကျေးရွာပေါင်း24ရွာနဲ့လူဦးရေက2000နီးပါးရှိပါတယ်။ဘင်္ဂလားပင်လယ်ပေါ်တွေကကျွန်းမှာဘူခါမုန်တိုင်းကြောင့်မလို့ဘသူနဲ့မှဆက်သွယ်မရလို့ပါနိုင်ငံတကာဖွဲ့စည်းတွေနဲ့ကစေးဖွဲ့တွေသိအောင်လို့မီဒီယာကတဆင့်ပြောပြပါအဝေးရောက်နေတဲ့သူတွေစိတ်အယမ်းပူနေကြလို့ပ
ါဒီစားကိုကျမတွေ့တာနောက်တည့်ရက်ကူနေပါပြီဒါကြောင့်ကျမလည်းအဆက်အသွယ်ရပြီလားလို့ပြန်မေးထားလိုက်တာပါချက်ချင်းစာပြန်လက်ခံရရှိမယ်လို့မျှော်လင့်ထားခဲ့ပါအောင်နော်မြန်မာပြည်ကပေးစာအစီအစဉ်ထုတ်လွှင့်တဲ့ရက်ကလည်းမရောက်သေးဘူးဆိုတော့သူ့ကိုလှမ်းမေးလိုက်တာပါဒါပေမဲ့သူချက်ချင်းစာပြန်ရေးလာခဲ့ပါတယ
်ရပါပြီ
တော်မတက်ပြီးတော့ဆက်တွေ့ကြလို့ယူဟာ24ရွာမှာအင်စာတင်ကြောင်းဖုန်းကြီးကြောင်းအကုန်ပျက်စီးပြီးတော့လူ2000လောက်ထွက်ရောက်နေပါတယ်။နှစ်ယောက်တည်ဆုံးတယ်လို့ပြောပါတယ်။ရခိုင်မျိုးသမီးတယောက်နဲ့မွတ်စလင်မျိုးသမီးတယောက်ပါ။ကုညီကယ်ဆယ်ရေးကတော့ဘယ်ဖွဲ့မှမလာသေးပါဘူး။ဒါကမောင်းနိုင်ဝင်ပြီးကစားချက်ဒီမှာရေးထားတဲ့စာတွေပါ။အခုလောက်ဆိုရင်တော့ဒီကိုကျော်စိုးနိုင်ရဲ့ဒေတာမှာက
ဒီမှာအခုရလဲရကြော်လာပြီဖြစ်ပါတယ်ဒေတာရင်းသတင်းတွေရတော့ဒုက္ခတဲ့စကန်တွေပါဝင်တည်ဆုံးသူ၄၀၀ကျော်လို့ပြောနေကြတာပါဒီမှာထဲဝင်းဆိုတဲ့တော်ရှင်ကညံ့ညံ့နဲ့မြင်မြန်ကူချက်ချင်းသာပြေးလာကြလူအသက်မသေးတော့လဲအနေအဆအလွန်ခက်ခဲရေတောက်စရာပင်မရှိသည်မို့မြင်မြန်ကူမြင်မြန်ပေးမှမြင်မြန်အေးမိအနောက်ရှက်များကင်းကြပါစေ
သူတို့ဆိုတဲ့တော်ရှင်ကတော့ခုနကကျွန်မပြောသွားတယ်လို့မျိုးမုံတိုင်းဘေးတင်ဒေတာတွေအတွက်အကူအညီတွေကြားမှာပြောပြသွားမှာဆိုရင်ကြောင့်ရေးလာပါတယ်။ဝေစည်းဝင်လာရင်လူလောဘရအကျင့်ပြတ်ချစားမှုတွေကရှိပါတယ်။ဒါကိုအကျင့်ပြတ်ချစားမှုအနည်းဆုံးနဲ့ထိရောက်ကာကွယ်ဖို့ဆိုတာအုပ်ချုပ်တဲ့အစိုးရကကွန်ရက်စနစ်ကောင်းမွန်ဖို့လိုအပ်တယ်။စနစ်မကောင်းစေရတော့လုံစားခွင့်အကျင့်ပြတ်ချစားမှုကအကြီ
Sajin, Tina Mina, Shibu, Yila, Dari, Sari, Rega, Desam, Sipari. Yamabi Manga, Dilumu, Heapi, Monaji, Eten, Yabia, Kania, Jimari. Depamale, Sikan, Siet, Taikamune, Yesai, Nia, Ditari, Yabia, Shibari. Dilu Taikamuri Hale, Rashan, Edioka, Yang Chari, Silen, Episiri, Nesrago, Kula de Mega, Yama Lu, Queen, Two Kuzle, and also Sinkanama, Bashibari, no?
ตรอเซอองซียากาดีอสิงคันซาเนี่ยปะเสร็จไปแล้วเจซุตินจังเผยลาดาบะမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအသံကြီးကပြည်သူလူထုနဲ့အတူအမှန်တရားဘက်ကရက်တီပြီးရတဲ့အတွက်အထူးပဲကျေးဇူးတင်ပါစေအခုလက်ရှိကတော့မြန်မာနိုင်ငံကနေစုံနယ်ပြားတွေကပြည်သူလူထုတွေပို့ပြီးတော့ဒုက္ခရောက်နေကြရပါတယ်မြန်မာနိုင်ငံမှာအများပြည်သူရင်ဆိုင်နေရတဲ့အခက်အခဲတွေကိုရေးလာတဲ့စာရီတွေကတစံကိုဖော်ပြပေးလိုက်တာပါရှင် တယ်လီဗျူးမြန်မာပြည်သူတွေရေးလာတဲ့စာရီကွန်မန့်တွေကတော့လာလို့ခက်ဆင်စင်နေပါပဲဒုက္ခဒုက္ခတွေကလူတိုင်းလိုခံစားနေကြရတာဖြစ်ပါတယ်အခုဆက်ပြီးရင်ဖွင့်လာတဲ့သတင်းရှင်တွေရဲ့စာရီကိုဖော်ပြပေးစီမှာနေရှင်ဒီတစ်ပတ်တော့တော်တော်ပြဿနာတက်နေပုံရတယ်ဒီမျိုးတွေမှာနိုင်ငံကူးလက်မဲ့ရှောက်သူတွေရဲ့စာရီကိုဖော်ပြပေးစီမှာနေနော် ဟုတ်တယ်လောကပဲစာတစ်စောင်ဖော်ပြပေးခဲ့တာမှာအခုစာရီထက်ရလို့ဒီကိစ္စများထူးလာမလားဆိုပြီးတော့စာတချို့ကိုထပ်ပြီးတော့ဖော်ပြပေးလိုက်ပါတယ်ရှင်။ဒီမှာနာမည်ထွက်ဖို့ခက်ခဲတဲ့သောရရှင်တယောက်ရဲ့စာလို့ပဲပြောရပါမယ်။သူကအင်္ဂလိပ်စလုံးလေးတွေရဲ့အပေါ်မှာနောက်ပြန်ပြီးတော့အပေါ်ကနေပြတော့တခြားဒီဂျာမန်တို့ဘာလို့မှရေးတဲ့အဆက်လေးနှစ်ဆက်လို့မျိုးလဲပါတဲ့အတွက်ကြောင့်မို့ကျွန်မအတန
Rally. Toby Menego sounding a cousin, Allah by Lalego, Yoni Wabi. Yango Yong Yari Yoni was set to a son ole, Padita Yari at Pim Yuma Bibe, a Mumu where Bionis are by. A cool son of I shout out to him, Yazi Mulins of the Bioni Avare. Then shall Lulemia, Bama Lumiane, a cool tinted a money in Mumune, Lena do relay Shini Vare.
ဒီကြတဲ့အခြေအနေတစ်ခုခုသိရအောင်ကုညီပေးပါအောင်ရှင်ဒီကြတဲ့အခြေအနေတစ်ခုသိရအောင်ကုညီပါအောင်လို့ပြောလာပါတယ်နောက်ထပ်တော်ရရှင်နှစ်ဒီဆိုတဲ့တော်ရရှင်ကလည်းမျှဝေမှာပတ်စပို့သွားလုပ်ထားခဲ့သူဖြစ်ပါတယ်ဆန္ဒလာပိုင်းတို့ကမျှဝေမှာပတ်စပို့သွားလုပ်ခဲ့တာပါကုမ္ပဏီဘလက်လစ်ထိတဲ့ပြောပြီးစာအုပ်တွေအခုထိထုတ်မပေးသေးပါဘူးထုတ်ပေးဖို့လဲတိတိကျကျမကျင်ညာပါဘူးမထုတ် သေးနေပြီ12လပိုင်းသမားတွေလည်းပတ်စံရှီလုံးလုံးသွားလှုပ်ထားတာမဟုတ်ပါဘူးအန်နီယယ်တွေကြားတွေကဖျားတပြီးသွားလှုပ်ထားရတာပါသူများနိုင်ငံမှာအလုပ်သွားလှုပ်ခွင့်ရဖို့အတွက်လေတောင်းပန်ပါလေတခုခုထုတ်ပြန်ကြပါဦး
ဒါကတော့မြောက်ရီမှာ password သွားလို့ပြီးအခုတော်တော်ကြာလာတဲ့ဒီဘာမှဆုံဆန်းလို့မရပဲနဲ့သူတို့ဒုက္ခရောက်နေပါတယ်ဆိုတော့ရေးလာတဲ့စာရီတွေကတချို့ဖြစ်ပါတယ်တခြားရေးလာကြတဲ့စာရီလည်းရှိပါတယ်ရှင်ဒီအကြောင်းအရပဲမလို့ဒီလောက်ပဲဖော်ပြလိုက်တာပါအခုဖြစ်နေပုံက password သွားလျှောက်ထားတဲ့ဘာမှအသေးသေးချာချာရေးရရရအကြောင်းမပြောင်းမနဲ့တော်တော်ကြာလာပါပြီဆိုပြီးတော့ဒီသောရရှင်နဲ့ရေးလာကြတာဖြစ်ပါတယ်
ရင်ဖွင့်လာတဲ့သောရရှင်တွေမှာတော့သခိုင်းတန်းကသောရရှင်တယောက်ရဲ့စာကိုဖော်ပြပေးစင်ပါတယ်။သူကတော့အင်တာနက်ဆက်သွယ်မှုလုံးလုံးပြတ်တောက်နေပါတယ်။ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်။သူကမွေးရင်သခိုင်းတန်းကဖြစ်ပေမဲ့ထိုင်းနိုင်ငံကိုရောက်ရှိပြီးတော့ဒီစာကိုရေးလာတာဖြစ်ပါတယ်။
ကျွန်တော်တို့သခိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာအာနာမသိငင်ကအင်တာနက်လိုင်းဖုန်းလိုင်း300တာအဆင်ပြေပါတယ်။အာနာသိမ့်ပြီးမကြပါဘူး။အင်တာနက်လိုင်းဖုန်းလိုင်းတွေအပြတ်ခံထားရပါတယ်။ဖုန်းလိုင်းတစ်ခါတလေပြောလို့ရပေမဲ့အင်တာနက်လိုင်းကတော့လုံးလုံးမရတော့ပါဘူး။ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေရတာဆိုတော့အလွမ်းပြေအိမ်ကမိဘတွေစီကိုဗီဒီယိုကောလေးတောင်မပြောရတော့အရင်အမေဒေါအောင်ဆန်းစုကြည်အာနာရစင်ကအချိန်တွေကိုပြန်လိုချင်လိုက်တာ။မြန်မာပြည်ကြီးအများဆုံးငြိမ်းချမ်းပါစေလို့ပဲဆုတောင်းလိုက်ပါတယ် VOE
သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်မုံတိုင်းပေးတဲ့ဒေတာတွေမှာတေချာကုညီရေးတွေရရှိပြီးတော့ပြန်လည်ထူထောင်ရေးလုပ်တာတွေအများဆုံးစတင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်အားလုံးပုံမကောင်းမဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေတယ်လို့ VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ဆွရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
အေးတနာကျော်ကမြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်သွားတာပါတနင်္ဂနွေညကျန်း VOA မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုပြောပြမှာပါဒီတစ်ပတ်အတွက်တော့ဒီ American ပြည်ထောင်စုကအမျိုးသားတအူးဟာရေအောက်ကအိမ်မှာအကြဆုံးနေတဲ့စံချိန်တစ်ကိုတင်လိုက်ပါတယ် Nigeria နိုင်ငံစဖို့မှုတယောက်ဟာ나이တရားကြာမရက်မနာချက်ပြုတ်ပြီးတော့ Guinnessကဘာမှတ်တမ်းစံချိန်တင်ဖို့ကြိုးစားလိုက်ပါတယ်ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ညက်နဲ့အတူမက်ခင်ဖြူတွေကပြောပြမှာပါရှင
်အမေရိကန်ပြည်အောင်စုကမျိုးသားတယောက်ဟာဒီရောက်ကအိမ်မှာအရှာဆုံးနေတဲ့စံချိန်တင်ပြလိုက်ပါတယ်ဖလော်ရီဒါပြည်နယ်ကီလာဂိုမြို့နားကယူလက်စ်ရောက်တဲ့ခုခံလေးမှာဒေါက်တာဂျိုးဆက်ဒီတူရီဟာ84ရက်ကြာနေထိုင်ခဲ့တာဖြစ်ပါတယ်သူဟာရင်ငုတ်သမားတဦးလည်းဖြစ်စေတုတေသနာသမားတဦးလည်းဖြစ်ပြီးတော့ရေအောက်တယံစာတဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကစီစဉ်တဲ့ Project Neptune 100စံတမ်းမှုမှာပါဝင်ခဲ့တာပါအခုလိုစံချိန်ဟာတိတ်တိတ်လေးဖြစ်ပြီးတော့ဒီစံချိန်အထွက်လည်းဂုဏ်ယူတဲ့အကြောင်းနဲ့သိပ္ပံစံသက်ချက်တွေကိုရေအောက်မှာလှုပ်ဆောင်ဝင်ရတဲ့အတွက်ဝန်တာတဲ့အကြောင်းဒေါက်တာတီတူရီကပြောပါတယ်သူဟာရေအောက်မှာရက်တရာပြည့်မဲ့ရက်ဖြစ်တဲ့ဇွန်လ9ရက်နေ့အထိဆက်ပြီးတော့နေထိုင်သွားမှာပါအရင်တော့ကရေအောက်မှာနေထိုင်ခဲ့တဲ့စံချိန်က83ရက်ပါဒေါက်တာတီတူရီရဲ့သုတေသနဟာဆေးပညာနဲ့ရေအောက်သုတေသနတို့ပူးပေါင်းထားတာဖြစ်ပြီးတော့တောင်ဖလော်ရီဒါတက္ကသိုလ်ကကျောင်းသားကျောင်းသူတွေအတွက်ပညာပေးအစီအစဉ်တွေလည်းပါပါတယ်ဒေါက်တာတီတူရီရဲ့နေ့စဉ်သုတေသနတွေထဲမှာ သူရဲ့ခန္ဓာကိုယ်ပြောင်းလဲမှုတွေကိုနေ့စဉ်တိုင်းတာထားပြီးတော့ရေရှည်မှာရေအောက်ဖိအားအလွန်များတဲ့နေရာတွေမှာခန္ဓာကိုယ်တုံ့ပြန်ပုံကိုမှတ်သားထားတာပါ။ဒီကရတဲ့အချက်လက်တွေဟာရေနဲ့သမုတ်တရားလုပ်ငန်းတွေအတွက်အသုံးဝင်မယ်လို့လည်းမျှော်လင့်ပါတယ်ရှင
်။နိုင်ဂျီးရီးယားနိုင်ငံကစဖို့မှုတယောက်ဟာနိုင်ဤတရားကြားမယက်မနာချက်ပြုတ်ပြီးဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်ဖို့ကြိုးပမ်းလိုက်ပါတယ်။အသက်28နှစ်အရွယ်ဟီလ်ဒါဘာစီဟာလာဂိုစ်မြို့ကစဖို့မှုတူဖြစ်ပြီးတော့မေလ17ရက်နေ့ကနေမေလ15ရက်နေ့အထိ၄ရက်ကျော်ကြာမယက်မနာဟင်းပွဲ130ကျော်ကိုချက်ပြုတ်ခဲ့တာပါသူဟင်းချက်တဲ့ပွဲကိုနိုင်ဂျီးရီးယားသမ္မတနဲ့တခြားနိုင်ငံရေးသမားတွေထင်ပေါ်ကျော်ကြားသူတွေလာရောက်အားပေးခဲ့ကြပြီးရိုးရာဟင်းပွဲတွေကနေဥရောပအစားအသောက်တွေကိုပါချက်ပြုတ်ပြခဲ့တာပါသူချက်ပြုတ်တဲ့ဟင်းပွဲ130ကျော်ကိုလာရောက်အားပေးတဲ့သူတွေကိုလည်းအခမဲ့ချွေးမွေးဧည့်ခံခဲ့ပါတယ်သူကိုစောင့်ရှောက်ပေးတဲ့ဆေးအဖွဲ့ကခွင့်ပြုမှအခုလိုစတင်ချက်ပြုတ်ခဲ့တာပါဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်စာအုပ်ရဲ့စီးမြင့်အရတနအီချက်ပြီးတိုင်း9မိနစ်လောက်နှာခွင့်ရှိပါတယ်လက်ရှိစံချိန်ကတော့အိန္ဒိယနိုင်ငံကစဖို့မှုလန်တာတော်တွန်ကတင်ထားတာဖြစ်ပြီးတော့2019ခုနှစ်က89နာရီနဲ့45မိနစ်ကြာဇက်တိုက်ချက်ပြုတ်ခဲ့တာပါဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ကတော့ဒီပွဲကိုအတိအမှတ်ပြုတဲ့အကြောင်းTwitter ကနေရေးသားခဲ့ပြီးတရားဝင်အသိမှတ်ပြုဖို့ကတော့တက်တဲ့အထောက်အထားတွေကိုစစ်ဆေးဖို့လိုမဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ
။ဒီရက်ပြင်ပကအမေများလေးကိုဂျာမန်မော်တော်ဆိုင်ကယ်သမား Black Ackerman နဲ့အမေဖြစ်သူ Melita တို့ဆိုင်ကယ်အတူစတန့်စီးပြခဲ့ကြပြီးတော့ဆင်နွှဲခဲ့ပါတယ်။အမေဖြစ်သူရဲ့အသက်50ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်လဲဆင်နွှဲကြတာဖြစ်ပြီးတော့အခုလိုစီးဖို့ကိုတော့အမေဖြစ်သူကပဲအကြံပေးခဲ့တာပါ။သားဖြစ်သူဆိုင်ကယ်စတန့်စီးတာကိုမကြည့်နိုင်ပဲပြိုင်ပွဲပြီးမှပဲစိတ်ချလက်ချကြည့်နိုင်တဲ့အမေလည်းဖြစ်ပါရဲ့ရှင
်အီတလီနိုင်ငံတောင်ပိုင်းမှာအစင်းမြင့်တန့်စင်ပြီးကိုကင်းမူရစေဝါကီလို2800ကိုငပြောသီးတွေကြားကဖွက်ထားတာကနေဖမ်းဆီးရမိခဲ့ပါတယ်ဒီငပြောသီးတွေဟာအီကွေဒေါနိုင်ငံကတင်ပို့လိုက်တာဖြစ်ပြီးတော့အာမေးနီးယားနိုင်ငံကိုပို့ဆောင်มาဖြစ်ပါတယ်ဒီကိုကိမူရစေဝါရဲ့ဈေးကွက်တန်ဖိုးဟာဆိုရင်ယူရိုတန်း800ကျော်တန်ဖိုးရှိတာပါအေရီကန်ကွန်တိန်နာတွေထဲမှာငပြောသီးတွေနဲ့အတူရောထည့်ထားတဲ့ဒီမူရစေဝါတွေကိုအထူးစပယ်ရှယ်ကွန်တိန်နာဖတ်တဲ့စကန်နာနဲ့အနံ့ခံခွေးတွေအကူအညီနဲ့ရှာဖွေတွေ့ရှိခဲ့တာပါဒီစိတ်ကမ်းမှာပဲပြီးခဲ့တဲ့ရက်အနည်းငယ်လောက်ကပဲကိုကိကီလို600ကိုဖမ်းမိခဲ့ပါသေးတယ်အခုဒီစိတ်ကမ်းတည်ရှိတဲ့ကာလာဘရီယာကျွန်းမှာအီတလီနိုင်ငံဆစ်စလီကျွန်းကမာဖီးယားဂိုင်းလိုမာဖီးယားဂိုင်းတစ်ခုရှိပြီးတော့မူရစေဝါမှောင်ခိုကုံသွယ်ရေးကိုအဓိကထားလှုပ်ဆောင်နေသူတွေဖြစ်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်ဆက်ဒေါ်လာ385သန်းတန်ဖိုးရှိတဲ့စည်ရေးကူညီတွေပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီနေ့မှကြေညာလိုက်ပါတယ်။ဒါပြင်ရုရှားရဲ့ကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ယူကရိန်းရဲ့ကာကွယ်ရေးစွမ်းရည်တွေပို့ပြီးတော့မြင့်တက်လာအောင်အမေရိကန်အနေနဲ့အစွမ်းကုန်လှုပ်ဆောင်နေတယ်လို့လည်းသူကယူကရိန်းသမ္မတဇလင်စကီကိုပြောကြားလိုက်ပါတယ်။သမုအင်အားကြီး9နိုင်ငံ G7 အဖွဲ့ရဲ့ထုတ်ပြန်ချက်မှာမြန်မာရေးထည့်သွင်းပြောကြားခဲ့တဲ့ပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပါတယ်မြန်မာရေးဖြည့်ရှင်းရမှာတိုက်ရိုက်ဆောင်ရွက်မှုတွေအာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအားပေးမှုတွေနဲ့နိုင်ငံတကာလုပ်ငန်းစဉ်တွေနဲ့အညီဆောင်ရွက်တဲ့မူဝါဒတွေလည်းချမှတ်ဖို့လဲ NUG သမ္မတဒူဝါလရှီလာက Twitter လူမှုကွန်ရက်ကနေတိုက်တွန်းလိုက်တာပါမနေ့တုန်းက G7 အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဆက်အာဏာသိမ်းပြီးနောက်ပိုင်းမနိုင်ငံမှာလုံခြုံရေးလူသားချင်းစာနာမှုလူခွင့်ရေးနဲ့နိုင်ငံရေးအခြေအနေအဖက်ဖက်ကယူရင်းလာနေတဲ့အပေါ်မှာစိုးရိမ်ကြောင်းဖော်ပြထားပါတယ်။သက်ဆိုင်သူတွေအားလုံးနဲ့ဆွေးနွေးဖို့အပါအဝင်မြမအရေးဖြည့်ရှင်းဖို့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်5ရပ်ကိုထောက်ခံကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုကိုရန်နိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဆန်ကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Diran Wan ပါရှင်။တနင်္ဂနွေညကျန် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပြီးတော့ကြီးစုအားပေးနားဆင်ကြတဲ့ကမ္ဘာထလွားကပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.